င်္ဂလာပါခင်ဗျာဒီနေ့ထဲအလီလိုင်းစီစဉ်မှာတော့မြန်မာပြည်အတွက်နိုင်ငံတကာဆက်ဆံရေးဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတတနှစ်ပြည့်မင်းကွန်းပြောတဲ့အထက်မှာပြည်ပင်ပြည်ပစင်ခုံမှုနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်မှုအရေးကြီးတာကိုနားလည်အတိအမှတ်ပြုကြောင်းထည့်ပြောသွားပါတယ်ဒီချိန်ထဲမှာပဲဒီတိုင်းပြည်အခြေအနေလိုအပ်ချက်နဲ့အညီရှောက်လန်းရင်းနဲ့ဒီနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပြုဆောင်ရနေတယ်ဆိုပြီးသူကပြောသွားပါတယ်ဆိုတော့ဒီမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘလောက်အရေးကြီးနေတယ်လဲဆက်ဆံရေးပြည်လည်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာရေးအကဲကဲပုဂ္ဂိုလ်တူဖြစ်တဲ့ဦးအောင်သူငယ်တခါတည်း1990ပြည့်ရွေးကောက်ပွဲမှာပလဲမြွန်းနဲ့ပြည်သူ့လွတ်တော်92ဖြစ်ခဲ့ပြီးတော့အခုချိန်မှာတော့အမေရိကန်ပြည်သူ့စုမှာအခြေစိုက်ထားတဲ့ဒေါက်တာတင်းဆွေရောကပင်နယ်ဆွေးနွေးဆောင်မှာဖြစ်ပါတယ်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းမှာရောက်နေပါပြီအရင်ဆုံးကတော့ကျွန်တော်ဒီကိုအောင်သူငယ်ရဲ့ရေးပြီးတော့တုံးသက်ချက်ကိုကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီချိန်တုန်းကတော့ဒီမြန်မာနိုင်ငံမှာစစ်ဆေးရေးလက်ထက်မှာနိုင်ငံတကာပိတ်ဆို့တံခါးအရေးယူတာရှိခဲ့တယ်စစ်ဆေးရတွေကလည်းနိုင်ငံတကာကိုဂယူးမဆိုင်ဖက်နဲ့နေခဲ့ဘူးပါတယ်အခုကတော့ဒီလိုမျိုးဖက်နဲ့ဒီအရသာအစိုးရလည်းဖြစ်လာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းပဲဟိုကြိုးစားနေတဲ့တန်းပြီဖြစ်လာတယ်ဆိုတော့နိုင်ငံတကာတိုင်ဝမ်နဲ့ဆက်ဆံရေးကောင်းမှုကမြန်မာပြည်အတွက်ဘလောက်ထိမြအရေးပါနေပြီလဲကိုအောင်သူငယ
်ဟုတ်ပါတယ်အရေးပါပါခင်ဗျာကျွန်တော်သူသဖြင့်တော့ကျွန်တော်တို့လူမဖုံပြူတဲ့နိုင်ငံတွေကဟိုနိုင်ငံတကာကနေပြီးတော့အခုကြီးထောက်ပံ့နေစဉ်းစားပါတယ်နောက်တစ်ခုကကျတော့ချင်းမျိုးလိုကိစ္စမျိုးလည်းစဉ်းစားပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်တို့နဲ့ဒီနိုင်ငံတကာမိသားစုကဟိုစင်ပြီးတော့ကျွန်တော်တို့အတီနယ်မှာပူကောင်းတဲ့အနေထားရှိပါတယ်ဆိုတော့တလုံးကတော့ဒေါအောင်ဆန်းစုကြည်ရတယ်ဟိုမိကွန်းနဲ့မှပြောပါတယ်ဒီအမျိုးသားကျွန်တော်တို့ဖွံ့ဖြိုးရေးဟိုမူဝါဒပေါ့နော်ဒါဟိုကြီးလာတဲ့ပွဲမှာသူ့အနေနဲ့ပြောသွားတာကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတော့ဒါကလည်းကျွန်တော်တို့နိုင်ငံအတွက်အရေးကြီးရဆိုတာသူပြောသွားမှုလားရှိပါတယ်
โอเคเสียอุเทศเสียตบอดาครับอกุเฉยมาที่မြန်မာနိုင်ငံအတွက်နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမှုဟာဟိုဘယ်လောက်ထိအရေးကြီးနေလဲခင်ဗျာ
โอเคနိုင်ငံတကာနဲ့ဆက်ဆံရေးကတော့နိုင်ငံတိုင်းမှာအချိန်တိုင်းအရေးကြီးပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရင်းကျင်းမှုတုတ်တဲလာတဲ့နိုင်ငံတကာဆက်ဆံရေးရေလို့ဖြစ်လာတဲ့ကာလကလေးကနှစ်ပေါင်းကြာပြီပေါ့အဲ့ဒီတွေကနိုင်ငံတိုင်းနဲ့နိုင်ငံတိုင်းဟာနိုင်ငံတကာမှာတာဝန်ယူဖို့လိုအပ်ချက်တွေလည်းရှိတယ်။နိုင်ငံတကာလေးစားတဲ့အစိုးရတိုင်းပြည်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒါကအပြန်လာမှာတာဝန်ဟိုရှိတယ်လို့ဟလာခံစားကုန်လို့ပြောမယ့်ဟာတွေလည်းခုနကိုအောင်သူကြီးဆွေးနွေးသူပေါ့နော်ကျွန်တော်ရှိလာတဲ့အတွက်နိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာကောင်းအောင်ကြိုးစားဖို့တာဝန်ရှိတယ်။အရေးလည်းအမှန်တမ်းမှကြီးပါတယ်။ကျွန်တော်တို့ဟိုနိုင်ငံဒီကနေ့ကာလမှာအဲခုနပြောသလိုပေါ့နော်ဟိုပုံရိပ်တော်တော်လေးဟိုမကောင်းဘူးမကောင်းတဲ့အထက်မှာကျလာတယ်ဆိုတော့ပြောရင်မဟုတ်မှန်နဲ့ခင်ဗျာအဲ့တော့ဒါကိုကောင်းအောင်ဖို့လိုအပ်တယ်လို့တော့အောင်ဆန်းစုကြည်ကထောက်ပြတဲ့အချက်ကမှန်ပါတယ်ကျွန်တော်လုံးဆက်ကြီးအများကြီးရှိပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒီမြန်မာနိုင်ငံအနေနဲ့ဆော့ဆော့ဆရာပြောသလိုပေါ့ဟိုလက်တလုံးမှာဒီနိုင်ငံတကာဆက်ဆံရေးမှာအဖူထစ်ဖြစ်စရာဒီပုံရိပ်ထိခိုက်နေတဲ့ကိစ္စကတော့ဒီရခိုင်ပြည်နယ်အချက်တဲလို့ပဲပြောရပါလိမ့်မယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂတို့လိုဒီနိုင်ငံတကာအဖွဲ့အစည်းတွေအနောက်နိုင်ငံတွေနဲ့လည်းတိုက်ပြီးတော့ပြည်ပြည်လည်းလည်းရှိရမတွေ့ရပါဘူးဟိုချိန်ထဲမှာပဲဒီကျွန်တော်တို့ပြည်တွင်းမှာဒီအချုပ်ချပိုင်းနိုင်ငံဖြစ်တဲ့ပြည်ပဆက်ဖက်ဆရာမလို့ဆိုတော့အမျိုးသားရေးမာနပြင်းထန်တဲ့သဘောထားမျိုးတွေလည်းရှိနေတာဆိုတော့ကိုအောင်သူငယ်ကိုကျွန်တော်ဟိုမေးချင်တာဒီအစိုးရအဓိကဦးဆောင်နေတဲ့ဒေါအောင်ဆန်းစုကြည်ပြောတယ်လို့ပေါ့လေကမ္ဘာအတိုင်းဝိုင်းမှာမြန်မာနိုင်ငံအနေနဲ့တာဝန်သိစွာရပ်တည်နိုင်မှုအရေးကြီးတယ်ဆိုတော့ကျန်တဲ့ဒီအစိုးရထဲမှာတာဝန်ယူထားတဲ့သူတွေကြားထဲမှာရောသဘောပေါက်လက်ခံမှုလုံလုံလောက်လောက်ရှိနေရလားခင်ဗျ။အ
ဲ့ဒါတော့ဖတ်တယ်ခင်ဗျ။ဆိုတော့အထူးသဖြင့်တော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာအရေးပေါ့ဆိုတော့ဒါကဟိုဆက်ဆက်ကြည့်မခံနိုင်တဲ့ကိစ္စမျိုးလို့ဖြစ်နေတယ်။ဆိုတော့သူတို့ဖြစ်တော့ဒီနိုင်ငံတကာဘက်ကကြတော့ဆွတ်ဆွဲတာကဒီအခုဒုက္ခတွေတွေထွက်ပြေးတဲ့ကိစ္စမှာအလွန်ကျွံနေရှိသွားတယ်ပေါ့နော်။အထူးသဖြင့်လူခွေးချူဖောက်မှုတွေရှိတယ်ဆွတ်ဆွဲပါတယ်။အဲ့တော့နိုင်ငံတကာဘက်ကကြတော့အထူးသဖြင့်ကုလသမဂ္ဂကဒီ Fact Finding Mission လို့ခေါ်တဲ့ဒီအချက်လက်စုံစမ်းလေ့လာရေးကော်မရှင်တောင်းဆိုတာတွေလည်းရှိပါတယ်။ဆိုတော့အဲ့ဒါအပြင်မှာနောက်ထပ်ကျွန်တော်တို့နိုင်ငံတကာဖိအားလို့ပြောလို့ရလာတာကဟိုကျွန်တော်တို့ဒီကျွန်တော်တို့ဇီယာကတော့ဒီကိစ္စနဲ့ပတ်သက်တဲ့အထူးသဖြင့်တော့တပ်မတော်ခေါင်းဆောင်တွေကိုစစ်ခုံရုံးတင်ဖို့ဆိုတော့အားမျိုးတွေပြောလာတာတွေရှိပါတယ်။ဟောနိုင်ငံတကာရာဇဝမှုခုံရုံးတင်ဖို့ပေါ့နော်။ဒါတွေပြောလာတာတွေရှိပါတယ်။ဆိုတော့နောက်တစ်ခုကကျတော့ R2P လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့ဒီဟိုကိုယ့်ဘာသာကို ကကွယ်စောက်ရှောက်နိုင်ရင်းမရှိရဘူးလေဒီလိုမျိုးဝေရောစောက်ရှောက်ရအောင်မယ်ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါမျိုးတွေလည်းပြောလာဆိုလာတာတော်တော်ရှိတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုတန်ခတ်ပိတ်ဆို့မှုတွေပြန်လုပ်လာမယ်ဆိုတော့ဖြေရှားမှုတွေလည်းရှိနေတော့အခုချိန်ကတော့ပို့ပြီးတော့အရေးပါလာတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးထက်စေသဘောထားခင်ဗျာဒီနိုင်ငံကသဘောထားအမြင်တွေကိုအလေးပေးစောင့်ဖို့လည်းလိုတယ်ဆိုတော့ဒီအစိုးရတွင်မှာပြည်ပြည်ဝဝလက်ခံထားတဲ့အနေအထားရှိရလားဆရာ
အစိုးရဘိုင်းဆိုတော့တော့ခက်တယ်ခင်ဗျာကျွန်တော်နိုင်ငံတကုတ်ပါအစိုးရရှိတယ်အဲ့ဒါလွတ်တော်ရှိတယ်နောက်တစ်ချိန်ထဲမှာဒီဖွဲ့စည်းပုဂ္ဂိုလ်ရတာဝန်ယူထားတဲ့တမတော်ဆိုလို့ဟို၃ဘိုင်းလို့ရှိနေတော့ကဒီ၃ဘိုင်းလုံးကိုကျွန်တော်တို့ပြောရမှာပြောမှာ၃ဘိုင်းလုံးမှာတော့ရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့အဝေးကအပြင်ကလူဟိုပြောရတာတော့တော်ခက်တယ်ဟိုအမနာရပြောရင်တော့ရှိနေလို့သားလေပုံရိပ်ကျွန်တော်ကြာဆင်းနေတာဖြစ်ပါတယ်အဲ့တော့နိုင်ငံတကာကနိုင်ငံတစ်ခုကိုကြည့်တဲ့အခါမှာအဓိကဟိုအချက်တော်တော်များများရှိတာပေါ့ဒီနိုင်ငံရဲ့အဲဒီတွေလုံနိုင်ငံနဲ့ဆိုမှတာဝန်ရှိမှုအပိုင်းမှာသုံးခုကျွန်တော်တွေ့ပါတယ်အရေးကြီးဆုံးကပရမတ်ချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်တရားဥပဒေလေးစားလိုက်နာမှုဆိုတဲ့အပိုင်းနံပါတ်2ကတော့လူအခွင့်အရေးကိစ္စနေတယ်နံပါတ်3ကတော့သဘောဝပတ်ဝန်းကျင်ပေါ့ဒီအချက်ကြီး3ချက်ကိုကြည့်တော့အခုနရခိုင်ကိစ္စကိုပဲပြောမယ်ဆိုရင်အာဒါလူခွန်ရေးဆိုတဲ့ကောင်းစေအောက်ကနေပြီးတော့ပြစ်တယ်ပြစ်ဖို့ရတာဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုဟိုဒီလိုဖြစ်နေပြီအဲ့တော့ဒါကိုပြုပြင်ဖို့ဆိုတဲ့နေရာမှာအာကျွန်တော်တို့ခုနကျွန်တော်ပြောတဲ့တောင်းဝန်ရှိတဲ့အစိပ်ပိုင်းကြီး၃ခုကဘယ်လောက်ထိလုံနိုင်တယ်လဲဆိုတော့ကျွန်တော်မြင်တာကအမ်တမဟိုအားနေနေတယ်လုံရကောင်းမှမသိတာရောလုံချင်သိမရှိတာရောဖြစ်နေသလားလို့ကျွန်တော်ကဟိုတန်တရားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ဆွေးနွေးပြရကျေးဇူးအောင်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှာမှာကိုရောက်နေပါတယ်သူတို့လည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဆိုတော့အရင်ဆုံးကတော့ဒီကိုတင်ထေးဝင်းမှာပြည်မျိုးကဖြစ်ပါတယ်ကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့နိုင်ငံကလည်းဟုတ်ဆိုတဲ့လက်ရှိမှာအနောက်နိုင်ငံတွေနဲ့ကျွန်တော်တို့အင်အားကြီးအင်ကြီးချင်းတရုတ်နိုင်ငံကြားမှာကြားညက်နေတဲ့အဖြစ်အပျက်တခုဗျာကျွန်တော်ပြောပါတယ်ပြောတာတရားရည်နေရမှာလေအနောက်နိုင်ငံတွေကလည်းရင်းနှီးမြှုပ်နှံကျင်တယ်တစ်ခါကဒီဥက္ကလည်းရင်းနှီးမြှုပ်နှံပြီးသားစီကပမာဏလည်းတော်တော်များနေတယ်အဲ့ဒီမှာဒီဥက္ကနိုင်ငံရင်းနှီးမြှုပ်နှံမှုပမာဏကြီးကလည်းပဲသူတို့တော်တော်များများလမ်းကြောင်းတွေပိတ်နေကြတယ်အဲ့တော့အဲ့ဒီကုကြားမှာအနောက်နိုင်ငံညက်နေတာကိုချောင်းပြီးတော့ကျွန်တော်တို့ထွက်နိုင်တဲ့နည်းလမ်းကိုရှာနိုင်တဲ့အတွေးပေါ်ပညာရှင်အစိုးရထဲမှာလည်းလိုတယ်ပေါ့နော်အဲ့တော့လက်ရှိအစိုးရထဲမှာလည်းနောက်ကျောက်ကဌာနတို့မှာလည်းအစိုးရသေးတယ်ပြဘာလို့လဲဆိုတော့တော်စားသူကြီးပြောခဲ့တဲ့စကားရှိတယ်ရွေးကောက်ပွဲအကျိုးစီးပွားရေးကာလမှာသမင်းအိုးတွေကိုဟိုအိုးတစ်ထဲကိုသမင်းသိုးတွေထည့်လဲပဲအိုးအတော့အတော့ပဲဆိုတာအခုအဲ့ဒီလိုဖြစ်နေတာအဲ့အိုးတစ်ထဲမှာသမင်းသိုးတွေလည်းပါတော့ပါလို့ဒီလိုတွေဖြစ်နေတာဖြစ်နေပြီဒါတွေပြန်ပြီးအစိုးရတုံးသက်ဖို့တော့လုံးနေပြီလို့ထင်တယ်လေ
ဟုတ်ကဲ့ကိုတင်ဆွေးဝင်ကျေးဇူးပါဆိုတော့ဟိုဒါနဲ့ဆက်ဆက်ပြီးကိုအောင်သူငင်းကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီမြန်မာစိုးရအနေနဲ့ကတော့ကျွန်တော်တို့အခုဟိုနိုင်ငံကနဲ့ဆက်ဆံရေးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံခြားရေးမူဝါဒအကြောင်းလည်းထည့်ပြောဖို့လိုပါလိမ့်မယ်ဆိုတော့ဒီနိုင်ငံခြားမူဝါဒရေးရမှာတော့ကျွန်တော်တို့ဒီအခုစိုးရလည်းပဲအရင်လိုပဲဒီဘက်မလိုက်ပဲတက်ကြွတဲ့မူဝါဒကိုကျင့်သုံးဖို့ဆိုပြီးသူတို့ပြောထားပြီးသားလည်းရှိပါတယ်ဆိုတော့လက်တလောအခြေအနေမှာဟောဒီနိုင်ငံကဆက်ဆံရေးမှာကျွန်တော်တို့ဟိုအရင်စိုးရဆက်ဆက်လက်ထက်နဲ့ဆားလို့ရှိရင်အခုဒီဟိုမူဝါဒကျင့်သုံးမှုတွေကဟိုထူးထူးခြားခြားသိသိသာသာပေါ့လေဆက်ဆံရေးကောင်းလာနိုင်တဲ့ဟိုချင့်ကပ်မှုမျိုးတွေမြင်ရောမြင်ရလားကိုအောင်မင်း
ဆိုအခုချိန်ကြည့်တော့ဟိုကျွန်တော်တို့ကဟိုဖိအားပေးခံရတဲ့အနေအထားဆိုတော့ပြန်ကောင်းလာအောင်ကြိုးစားရတယ်ဆိုတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီလိုအနေအထားကလည်းဟိုပို့ပြီးတော့ကောင်းလာတယ်လို့ပြောတော့တော်တော်ခက်တာပေါ့အထူးသဖြင့်တော့နိုင်ငံတကာဘက်ကဒီအခုရခိုင်ဒေသကိုသွားပြီးတော့ကိုတိုင်ကိုကြဝင်လေ့လာခြင်းနဲ့နောက်သတင်းမီဒီယာတွေကိုလွတ်လပ်စွာသွားခွင့်ပေးစွာမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးတွေကအခုချိန်ကြီးကျွန်တော်တွေ့သလောက်ကအစိုးရကမပြီးနိုင်သလောက်ရှိပါတယ်ဆိုတော့သူတို့ကိုယ်တိုင်ခေါ်ပြီးတော့စီစဉ်နဲ့ဟိုပြပွဲတွေတော့ရှိပါတယ်နိုင်ငံကတန်တမန်တွေခေါ်သွားတယ်ဟိုတလောကစစ်ပတ်မှုတွေခေါ်သွားတယ်ပေါ့နော်ဆိုတော့ဒီလိုမျိုးလိုက်ပြတာတွေရှိနေမယ်လေနိုင်ငံကဘက်ကမကြည်နဲ့တဲ့အနေအထားမျိုးရှိသေးတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ဒီဒုက္ခတွေတွေပြန်လာရေးပေါ့နော်ဆိုတော့ဒီကိစ္စမှာလည်းအခုချိန်ကြီးကကျွန်တော်တို့ဟိုလတချို့ရှိလာပါပြီဒါပေမဲ့ကျောင်းရောက်လာတဲ့ရေကျောကအတော့ကိုလင်းနေသေးတယ်လို့ပြောလို့ရပါတယ်
โอเคเสียอุทิศเสียตัวเราคุณยังกูดีนั่งงานการศึกษาเองมากูเจอเราดีกูสู้อะไรไปยีโนวาลูกไปเจอเราอยู่มานั่งไงนั่งใจมัวเราดีเป็นไรเป็นเตจัวมัวเราเช่นต้องทักนี่เลยสู้ดีกูสู้เอเนียเลยสู้อะไรล่ะนั่นนี่เราชีบอ่ะเนาะสู้ยีสู้อะไรเนี่ยซาลูชินทุลุยยาดีมัวเราเช่นต้องวิโอเล่นนี่นั่งใจมัวเราดีมั้งทุลุยยาพี่หูมีมีอะไรสิล่ะตัวเต็มยาไปนี่มา
โอเคลูกยาကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေး policy ကဒီပဲမလိုက်ပေါ့နော်တကြွတယ်ဆိုတာကိုကျော်ကြီးနေဝင်လက်ထက်ကလေးကအဲဒီမူဝါဒချင်းသုံးတာပါပဲအဲတခြားနောက်ထပ်တက်တဲ့ကိုကျော်မူကြီးတွေလက်ထက်ရောသမ္မတဦးသိန်းစိန်လက်ထက်ရောအခုလက်ထက်ရောအတူတူချင်းသုံးကြတယ်ဒါပေမဲ့ဟိုတိရတိုင်းအခုမှဘာလို့ဖြစ်တယ်လဲအဲဘာလို့ပို့ဆိုးတယ်လဲပေါ့နော်ပုံရိပ်ကိစ္စကျွန်တော်မြင်တာတို့ဗျအဲမင်းညာဤကိစ္စမှာအရင်စစ်စိုးရဒီလက်ထက်ကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ဟိုနေရာရလာတဲ့အချိန်မှာအတော်တော်လေးဟိုအလားလာကောင်းပြီလို့ကျွန်တော်တို့မျှော်လင့်ထားခဲ့ကြတာအမှန်ပါပဲဒါပေမဲ့အခုလို့ဖြစ်တာဘာကြောင့်လဲဆိုတော့ကျွန်တော်သုံးသပ်ကြည့်တာကဒီလိုပြဒီလုံနိုင်စွာရှိတဲ့အစိုးရဒီတိုင်းမှာအာဟိုအဲ့တက်နေတဲ့အစိုးရကိုတက်လာတဲ့အစိုးရကိုအာဏာချုပ်ဒီထောက်ပြပြီးတော့နောက်ယူကောက်ပွဲအတွက်ဟိုမဲပြင်းတဲ့ဟိုအစိုးရမဟုတ်တဲ့အင်အားစုတွေကလည်းရှိတယ်ခင်ဗျအဲ့ဒါကဟိုတမင်တကာလောက်တော့ပေါ့နော်နောက်အကြောင်းကအကြောင်းမလှလို့ဖြစ်လာတဲ့နိုင်ငံတကာနဲ့ဆက်ဆက်တဲ့အဖြစ်အပျက်တွေလည်းပဲရှိလာရှိနိုင်တယ်ဒီနှစ်ခုကြောင့်ဒီခုအစိုးရလက်ထက်မှာပုံရိပ်ကျဆင်းသာလာလို့ကျွန်တော်ကခံရရှိတယ်အဲ့တော့ဟိုဟိုဒီ energy ဆိုရဲဟိုကမကောင်းဘူးပေါ့နော်အဲ့ဒါဒီနေ့အချင်းဒီအဲ့တော့ဒါကိုပုံရိပ်ပြင်ဖို့လိုတယ်လို့တော့အောင်ဆောင်စုကြည်ထောက်ပြခြင်းဟာနိုင်ငံတကာကိုဟိုကျွန်တော်တို့နိုင်ငံဟာဟိုနိုင်ငံကြီးသားနိုင်ငံကြီးတစ်ခုခုဖြစ်အောင်တော်ဝေတည်တဲ့အစိုးရတစ်ခုဖြစ်အောင်လုပ်ဖို့မှာသူ့အစိုးရတစ်ခုတည်းမဟုတ်ဖက်နဲ့သက်ဆိုင်ရာအလုံးကဝိုင်းလှုပ်ကြဖို့လိုအပ်တယ်ဆိုတဲ့ချက်ကိုမိမောင်းထုတ်ပြရတာဖြစ်တော့โอ้แต่ฝ่ายตัวนี้น่าแลจ่ายเนาะเราปุ๊ยโหเปลี่ยนกองลาไหนมาบ่ครับ
โอเคครับเสียสรุปเราที่ซุนนี่วัดตัวกูเสร็จตัวท่าได้นอกแต่ปุ๊กกูเลยลีไลน์มาชื่อนี่ไปสรุปอะยังซ้องว่ายางกุญญ์ก็โกเม้นๆขึ้นไปโกเม้นๆเนี่ยตัวเราแล้วซุนนี่ลงยาไปครับ
โอเคโอเคโอเคตัวเราโหใจเจอได้อันนี้ถ้าก็ตัวก็ด่าอินเทอร์เน็ตป่ะเนาะดีเรนกิจการโหที่ก็ด่าตัวมันนั่งอยู่พี่แล้วตัวเราก็จะมาน้าเลยอ่ะป่ะเนาะတို့တော့ဒီကကျွန်တော်တို့နိုင်ငံကသွားပြောလို့ဒီဥအကောင်းနေရာကနိုင်ငံကလည်းဆက်ဆက်တယ်ကျွန်တော်အင်တာနက်ပါအစ်စတာနဲ့ပါပြောရမှာပေါ့နော်အဲ့အင်တာနက်ဆိုလည်းကျွန်တော်ပြောရမှာဒီကကျွန်တော်တို့နိုင်ငံကဒီကလေကျန်တဲ့တရုတ်ဖြစ်နေတဲ့ပြဿနာဂျားထဲမှာကျွန်တော်တို့နိုင်ငံကဂျားရက်တူမျိုးတွေဖြစ်နေရဲ့ဗျကျွန်တော်မြင်ရနော်ဟိုဘာဖြစ်လို့လဲဆိုအဲ့နိုင်ငံကြီးညနိုင်ငံကဟိုပြိပခတ်တွေကကျွန်တော်တို့နိုင်ငံငယ်လာပြီးအဲဒါတက်ခတ်ကျွန်တော်တို့ကပြောလို့ဆိုမိသားဟိုတော့ဗျာဟိုတွဲနဲ့ကောင်ခတ်တဲ့ကြာမိသားစုနေဖြစ်နေတာပေါ့။အဲဒါကကျွန်တော်ဟိုဒီလိုမျိုးကြီးကျွန်တော်မှတ်ချက်ပေးခြင်း။ဟုတ
်ကဲ့။
နောက်တစ်ခုကဒေါ်ဆန်းဟုတ်ကဲ့ဒေါ်ဆန်းသူကြီးရဲ့ဒီလက်ရှိဒီအင်တာနက်ဆင်းနေမှာပတ်သက်ပြီးကြံနေလို့တဲ့နေရာမှာသူကကျွန်တော်တို့ဒီလက်ရှိဟိုကျွန်တော်ကနည်းနည်းဟိုပါဘို့ဟိုနည်းနည်းဟိုလွဲနေတာလို့ကျွန်တော်ကမြင်ပါတော့လက်ရှိဒီဒီကတော့ဟိုလက်ရှိဟိုပါဘို့အချင်းချင်းအောင်လို့မလုပ်နိုင်ခဲနဲ့ဘလောက်ကြီးပဲနိုင်ငံတကာနဲ့လိုက်ပြီးတော့အချင်းချင်းအောင်လုပ်လို့ကျွန်တော်အချင်းချင်းပဲလေညာ
ဟုတ်ကဲ့ဟိုကိုမင်းမင်းဆိုလို့ရင်တော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲလို့ဆိုကိုပြည်တွင်းမှာရှိနေတဲ့ပြဿနာတွေညှိနှိုင်းပြီးတော့ဟိုဖြေရှင်းနိုင်ဟိုနိုင်ငံတကာနဲ့လည်းပြည်လဲလိမ့်မယ်ဆိုတော့သဘောထားဟိုပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာကိုမင်းမင်
းဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတ
ယ်ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါကျွန်တော်နောက်တစ်ခုလဲဟုတ်ကဲ့ကျွန်တော်အလှည့်ပေးချင်လို့ပါကိုနေဦးလင်းဖြစ်ပါတယ်မလေးရှားနိုင်ငံကပါကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တဘောသားတော့ဒေါ်ဆန်းစုကြည်ပြောတဲ့စကားနဲ့ဆို30ရာခိုင်နှုန်းလောက်ပဲတဘောတူပါရဲ့ဗျ။ညာနဲ့30ရာခိုင်နှုန်းကတော့ဟိုကျွန်တော်က negative ပေါ့နော်အဲ့လိုမြင်နေပေါ့။ညာနဲ့40ရာခိုင်နှုန်းကတော့ကိုယ့်ရဲ့စဉ်းစားချင်းချင်းသုံးသပ်မှုပုံမှာမူတည်ရလို့ပဲကျွန်တော်တမ်းပါပါတယ်ဗျ။ဥပမာလေးတစ်ခုကိုကျွန်တော်တစ်ခုတစ်ခုလောက်ပြောပြရစေ။အဲ့တော့94ခုနှစ်မှာဗျာကျွန်တော်စင်ကာပူရောက်တော့ Michael Faye ဆိုတဲ့ပြဿနာဖြစ်တယ်။မိုက်ကယ်ဖေးကပါလဲဆိုတော့ရှင်းပြောရက်ထားတဲ့ကားတွေကိုစပေးလုပ်တယ်ပေါ့ဗျာအမေရိကန်နိုင်ငံသားပါအဲ့တော့သ ตุเปลี่ยนผู้จินชาได้ด้วยสิงคโปร์နိုင်ငံမှာသူ့ကိုကျင်းလေးကျင်းနဲ့ထောင်တုံးလားထောက်လားခြားတယ်ပေါ့ဗျာအကျင်းမြင့်ပေါ့အဲ့ဒီဥစ္စာလူ့အခွင့်အရေးရှုတော်ရပြောပြီးတော့ဒါဟာမဖြစ်တိုက်ဘူးဆိုရအမေရိကန်ကတောင်းဆိုပါတယ်ဗျာအဲ့တော့စင်ကာပူကကိုကျောက်တောင်ကတင်းတင်းငင်ငင်ပဲရက်ဒီပါလေဗျာရက်ဒီတဲ့ခါနောက်ဆုံးကြတော့ဗျာညှိတယ်ပေါ့ညှိတဲ့ခါကြတော့ဟိုကလင်တန်ကညှိတဲ ိုအရင်ပေးပြီးတော့ပေးဆက်เสียမလို့ဒါကဟိုဗမာစကားမှာလည်းရှိပါတယ်ဟလာဟန်ကိုဘမန်တူဘဆိုတဲ့စကားဒါမမားပါဘူးဗျเนาะဒါတစ်ခုပါနောက်တစ်ခုကတော့အမေရိကန်ကเนาะဥပမာတကယ်အဖြစ်ပြက်ပါเนาะ94ခုနှစ်မှာပဲကျွန်တော်ဟာဖြစ်တဲ့အခါကျတော့ဒီဟိုမလေးရှားကိုသွားတဲ့အခါကျတော့အဲ့မလေးရှားကမဟာဒီယာကကြော်ညာချက်တစ်ခုထုတ်ထားတယ်အဲ့ထုတ်တာကဘာလဲဆိုတော့တက္ကသိုလ်2020မှာဖွံ့ဖြိုးပြီးနိုင်ငံဖြစ်စေရမယ်လို့ကြော်ညာချက်ထုတ်တယ်ထုတ်ထားတဲ့အခါကျတော့သူရဲ့အဂျန်ဒါပေါ့98ခုနှစ်မှာခိုက်စစ်ဝင်တယ်ဆိုတော့ကြောင်းမယ်ဆိုပါတော့2000ခုနှစ်ကြာတဲ့အခါကျတော့မလေးရှားအလာဟိုပြဿနာဖြစ်ပြီးတဲ့အခါကျတော့တဖြည်းဖြည်းဆုတ်ယုတ်သွားတယ်ပေါ့ဆိုလိုတဲ့သဘောကတိုင်းကြီးကအဲ့တော့ဒါတွေကဘာလဲဆိုတော့ IR International Relationship ကသူတို့ရဲ့ချောက်ွက်ပေါ့နော်သူတို့ရဲ့တူးတွေနဲ့တုံးပြီးတော့တိုင်းပြည်တစ်ခုကိုဖြိုးဖျက်ဖို့ကြံစည်ခဲ့တယ်ဆိုတာအထင်ရှားပါပဲဗျနောက်ဆုံးတစ်ခုကျွန်တော်ထပ်ပြောပြရစီနောက်ဆုံးကအဲ့ဒါကဘာပြောချင်တာလဲဆိုတော့အခု Sorry မင်းသားသူကိုယ်တိုင်ကဝန်ခံခဲ့ပါလေခင်ဗျအဲ့တော့82ခုနှစ်မှာအမေရိကန်ကနေပြီးတော့ရုရှားကိုဖြိုချပြလိုက်တဲ့အခါမှာကွန်မြူနစ်ဝါဒမပြတ်ပါအောင်လို့အတွက်တူတူရဲ့ဟာလာနော်အာရဗ်နိုင်ငံတွေရဲ့ပတ်စံနဲ့ sorry ဟာရှင်းပြောလို့ရှိရင်တို့ရဲ့ ideology ကို export လုပ်ဖို့လုပ်ခဲ့အတွက်ဒီနေ့ကျွန်တော်တို့ကအဲ့ရဲ့ site အကျိုးကျေးဇူးကိုကျွန်တော်တို့ရင်ဆိုင်နေရတာအဲ့တော့ IR တိုင်းဟာအစ်စ်မဟုတ်ပါဘူးအတုတွေရောနေတာပါအဲ့တော့ကျွန်တော်တို့ကခံစစ်လုပ်ပြီးအလုံးတလုံးနေနဲ့ဒုတ်နေတဲ့ကိုတဲကူကတိုင်းပြည်ရဲ့အချိန်မျိုးဝေးစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဒီမှာတောတာရှင်တယောက်ကလည်းဒီမှာစာရေးတာရှိတာဒီဇော်ကိုဆိုတဲ့အကောင့်ပါရှင်မသူကတော့အထူးချမ်းပြီးကဘာနဲ့ဆက်ပြတ်နေတာတဲ့မြန်မာပြည်ကနေနှစ်တရာပြည်တော့မယ်ဘာမှလည်းမဖြစ်ဘူးလေဘာကူညီမှမပေးပဲကို့လာကြက်မဲ့ကိစ္စတွေလက်ခံစရာမလိုဘူးဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်တို့တခုရှိတာမိုင်းမှာစစ်စိုးရလက်ထက်မှာနှစ်ပေါင်းများစွာအထူးချမ်းဖြစ်ခဲ့တဲ့မြန်မာပြည်မှာဟိုနိုင်ငံတကာကိုလည်းဂရုစိုက်စရာမလိုဘူးဆိုတဲ့အမြင်တွေရှိနေတာကိုဟိုထင်ရနေတာတွေကျွန်တော်တွေ့နေရပါတယ်ဆိုတော့ကိုအောင်သူကြီးရဲ့ဒီလူလူကြားထဲမှာရောနိုင်ငံတကာဆက်ဆံရေးအရေးပါမှုနဲ့ပတ်သက်လို့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လည်ဖို့ဆိုတာတွေကိုဟိုလက်ခံသဘောပေါက်မှုအတိုင်းတာဟိုရှင်းရှင်းလင်းလင်းရှိနေကြရလားကောင်းကြီ
းဟုတ်ကဲ့ဟိုခုနကကျွန်တော်တို့ကြားလိုက်တူပါပဲဆိုနိုင်ငံတကာကမလူဘူးဆိုတော့ဟိုအယူဆအမြင်မျိုးနဲ့အများကြီးလူများမှရှိကြပါလေခင်ဗျဆိုတော့ဒါပေမဲ့ဟိုကျွန်တော်မြင်တာကကျွန်တော်တို့နိုင်ငံကသူများနဲ့မတူတာကဟိုမဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်ပါတယ်အဲ့တော့မဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်တဲ့အလျောက်ကျွန်တော်တို့ကနိုင်ငံတကာရဲ့အကူအညီကိုကျွန်တော်တို့ကဟိုရယူနေရတော့ဝယ်ပေါ့လေအထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်မှာခလေးတွေကာကွယ်ရေးထိုးဖို့ကစလို့နောက်ပြီးဆုံးကျွန်တော်တို့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေဆုံးပေါ့ဒါနိုင်ငံတကာရဲ့ဟိုသဘောထားအမြင်တွေအရေးကြီးပါတယ်ခင်ဗျဆိုတော့အဲ့ဒီအနေအထားမှာဟိုခုနဆရာဟိုဒေါက်တာကျင့်ဆွေလည်းဆွေးနွေးပါတယ်အဲ့ဒါကဘာလဲဆိုတော့နိုင်ငံရဲ့ပုံရိပ်ကိစ္စပေါ့ခင်ဗျဆိုတော့အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ဆိုးနေလို့ရှိရင်ဘယ်သူမှကျွန်တော်တို့ကူညီရတဲ့အနေအထားရှိမှာမဟုတ်ပါဘူးအဲ့တော့ကိုယ်တိုင်းပြည်ကလည်းပြောရလောက်ညီချမ်းသာတောင်းလင်းတာလည်းမဟုတ်တဲ့ခါကျတော့ကျွန်တော်ထင်တယ်နိုင်ငံတကာရဲ့အမျိုးလည်းကျွန်တော်တို့ကတကယ်လည်းယူဆရပါလိမ့်မယ်ဆိုတော့နောက်တစ်ခုကပြောရမယ်ဆိုရင်တော့ဒီရိုဟင်ဂျာဒုက္ခသည်တွေကိစ္စပါဆိုတော့အဲ့တော့ဟိုဘက်နိုင်ငံမှာသွားပြီးတော့တောင်းတင်နေတဲ့အရေးအတွက်အများကြီးရှိပါတယ်အဲ့ဒါကလည်းဟိုကောလာဟလလည်းမဟုတ်ပါဘူးတကယ်လည်းရှိနေတဲ့ကိစ္စဖြစ်တော့ဒါကကျွန်တော်တို့ဟိုရှင်းရမယ့်ကိစ္စလို့လည်းမြင်ပါတယ်ခင်ဗျ
โอเคဆရာဦးတက်ဆွေသဘောထားခင်ဗျာကျွန်တော်တို့ဒီဟိုနိုင်ငံတကာကယူဆိုက်ဆရာမလို့ဆိုရဲအမြင့်မျိုးတွေကလူလူကြားထဲမှာလည်းရှိနေတာဆိုတော့ဒီလူလူကြားမှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့နားလည်လက်ခံမှုအပေါ်မှာဆရာအမြင်ဘယ်လိုရှိပါသလဲခင်ဗျာဘယ်လိုသုံးသပ်လို့လဲ
အမှန်မေးဗျာတမကောင်းစွာပဲကျွန်တော်တို့တော်တော်များများရခိုင်နှုန်းတော့ကျွန်တော်မသိဘူးပဲသူမြင်နေကြတယ်ဒါကဟိုတပတ်စွန်းရောက်အမျိုးသားရေးဝါဒကိုတင်လာတဲ့နောက်မှာဖြစ်လာတာလို့ကျွန်တော်ကမြင်တယ်ဒါကတော့မဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်နိုင်ငံတကာလို့ပြောတဲ့အခါမှာတချို့ကခုနဆွေးနွေးတဲ့အချိန်မှာပါတယ်အမေရိကန်တို့တရုတ်တို့နော်အာတကယ်တမ်းကျတော့တာဝန်သိတဲ့အစိုးရလူလေးစားတဲ့အစိုးရဆိုတာကိုပညာပိုင်းဆိုင်ရာလေ့လာမှုတွေလုပ်တဲ့အခါမှာအဲနာမည်ကောင်းရတဲ့ဆင်းနဲ့မှာ ကမ္ဘာမှာဟိုအင်းအားရရောအရွယ်အစားရရောလူမှုရေရရောအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတရုတ်ရုရှားအိန္ဒိယဘရာဇီးလ်အဲ့ဒီနိုင်ငံတွေကမပါဘူးခင်ဗျာသူကနာမည်ကောင်းမရပါဘူးနောက်ဒုတိယတစ်ချက်ကနိုင်ငံတကာလို့ပြောတဲ့အခါမှာကုလသမဂ္ဂပါကုလသမဂ္ဂအမြဲတမ်းအရေးကြီးပါတယ်ဘာကြောင့်နိုင်ငံပေါင်း195နိုင်ငံလုံးထဲမှာပမာဏနိုင်ငံနဲ့ပါလာကိုအဲ့တော့ကုလသမဂ္ဂကနေပြီးတော့ဒီနိုင်ငံကပုံရိပ်မကောင်းလို့အကျိုးတူတင်တဲ့အခြားအကြောင်းတွေအများကြီးလို့ပေါ့နော်ဟိုတန်ခတ်အရေးယူထားတာခုထိ73နိုင်ငံရှိတယ်ကျွန်တော်နိုင်ငံမပါဘူးပေါ့နော်အဲ့တော့ကျွန်တော်ပြောချင်တာကနိုင်ငံတကာဆိုတာကုလသမဂ္ဂရဲ့အင်အားကြီးတဲ့နိုင်ငံတွေရှိတယ်အဲ့ဒီအင်အားကြီးတဲ့နိုင်ငံတွေကိုနိုင်ငံလည်းနိုင်ငံကောင်းရတာမဟုတ်ဘူးအဲ့တော့ကျွန်တော်နိုင်ငံကလေးဟာအာကြိုးစားပြီးတော့နော်ကိုယ့်ချော်ကိုရပ်ပြီးတော့ကိုယ့်ရဲ့နိုင်ငံကုန်ကိုတင်ဖို့ရဆိုတာလေးလေးနက်နက်စနာပြီးတော့ဟိုတနတ်စာဟိုဟိုဟိုမဲယူကပွဲတစ်ခုအတွက်ရည်ရွယ်တဲ့အဲလုံဆောင်မှုတွေပမာနိုင်ငံမှာဟိုနည်းလာမှသာလေပိုကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာဦးတင်းဆိုကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမှတ်ချက်ပေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်သူကတော့ဟိုဟိုရိုးမလာရရိုးမချင်းသေးပေါ့လေသူကတော့အဲအကောင့်နာမည်နဲ့ကြည့်တာတည်းပါသူကတော့ကျွန်တော်တို့ကတော့ပြည်ရင်းညင်းညင်းရေးပဲလူလာတယ်တဲ့ပြည်ရင်းညင်းညင်းရေးရရင်ပြပနဲ့ဆက်ဆက်မှုတွေပိုလွယ်ကူမလို့ထင်ပါတယ်အထူးသဖြင့်တိုင်းတာလက်နက်ကင်ဖွဲ့နေပါတယ်ဆိုတော့သူ့ဟာကိုပြောမယ်ဆိုရင်တော့သူကလည်းဟိုပြည်ရင်းကကိစ္စတွေပိုအရင်ဦးစားပေးဖြည့်ရှင်းပြီးတော့နိုင်ငံတကာနဲ့ဆက်ဆံရေးကောက်ကိုလုပ်ဖို့ဆိုတဲ့သဘောထားမျိုးလိုပဲကောက်ချက်ချလို့ရပါတယ်ဒီဒေါ်ဆတ်စုကြည်ရဲ့မိန့်ခွန်းထဲမှာဟိုပြောတော်တာတစ်ခုရှိပါတယ်သူကတော့သူ့စကားအတိုင်းပြောမယ်ဆိုရင်တော့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရပ်တည်နိုင်ရန်အရေးကြီးကြောင်းကိုနားလည်အတိအမှတ်ပြုတဲ့အလျောက်ကိုနိုင်ငံရဲ့အခြေအနေလိုအပ်ချက်တွေနဲ့ကန့်ညီစွာရှောက်လန်းရင်းနဲ့ပဲတဲ့နိုင်ငံတကာအတိုင်းအဝန်ရဲ့အမြင်သဘောထားတွေကိုအလေးပေးဆောင်ရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့သဘောထားတွေကိုအတိအမှတ်ပြုရဲဆိုရင်လည်းကိုတိုင်းပြည်အခြေအနေနဲ့ချိန်ထိုးလုပ်ရမယ်ဆိုတဲ့ဟိုမူမျိုးလို့ဟိုနားလည်လို့ရပါတယ်ဆိုတော့ဒီနေရာမှာနိုင်ငံတကာစံပြည်ရင်းစံဆိုပြီးကွာချက်တွေရောရှိမလာနိုင်ဘူးလားကိုအောင်လုံးကြီးတကယ်လို့ရှိလာရင်ရောကျွန်တော်တို့ဘလို့ညှိနိုင်မယ့်နည်းတွေရှိမလဲ
ဟုတ်ကဲ့ဟိုဒီနေရာမှာတော့ကျွန်တော်လက်ချက်လောက်ပြောချင်တာခင်ဗျာတခုကတော့ကျွန်တော်တို့အမျိုးသားအစည်းအဝေးလို့ခေါ်တာပေါ့ဗျာဆိုတော့ကိုယ့်ရဲ့နိုင်ငံရဲ့အကျိုးစီးပွားကဘာလဲဆိုတော့ဒါကိုကျွန်တော်တို့ဖွင့်ဆိုဖို့လည်းလိုပါတယ်အဲ့ဒီအပေါ်မှာခြေပြုပြီးတော့ဟိုကျွန်တော်တို့ရဲ့သံတမန်ရေးကိုညွှန်ပြဖို့လည်းလိုပါတယ်ဆိုတော့နောက်တစ်ချက်ကကျတော့ဒီ NLD အစိုးရတက်တက်လာခြင်းမှာပဲတော်ဆန်းစုကြည်ပြောမှုပါတယ်ဟို People Diplomacy ပေါ့ပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်နိုင်တဲ့သံတမန်ရေးလုပ်ငန်းပေါ့ဆိုတော့ဒါမျိုးတိုးလှုပ်ကြမယ်လို့သတိပေးခဲ့ပါတယ်ဆိုအဲ့လားဆိုလို့ရှိရင်ကျွန်တော်တို့ဒီတန်တမာကြီးပုံရိပ်ကောင်းအောင်ပေါ့ကျွန်တော်ပြည်သူတွေဘာဆက်လုပ်နိုင်မလဲဒါကိုလည်းအစိုးရအနေနဲ့စဉ်းစားသင့်ပါတယ်လားလဲဟုတ်တယ်လို့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးထင်းဆွေရဲ့သဘောထားလည်းဆွေးနွေးပြအောင်ခင်ဗျာကျွန်တော်တို့ဒီတကယ်လို့ပေါ့လေအခုဆက်ဆက်ပြောသလိုပေါ့ပြည်ရင်းရဲ့ကြိုးစားနာတွေကိုလည်းဖြည့်ရှင်းဖို့ရှိရောတချို့ကိစ္စတွေမှာနိုင်ငံတကာလိုလားနေသလောက်ကျွန်တော်တို့နိုင်ငံတကာတောင်းဆိုနေသလောက်ဟိုစံနှုန်းတွေဥမာရခိုင်ကိစ္စဆိုလို့ရှိရင်လည်းနိုင်ငံတကာလိုလားနေတဲ့လူခွင့်ရေးစံလိုမျိုးနဲ့အပြည့်အဝမလုံနိုင်နေဘူးဒီရဲ့အခြေအနေတွေရှိနေတယ်ဆိုတဲ့သဘောထားအမြင်မျိုးတွေပြည်ရင်းမှာလည်းရှိနေတယ်ဆိုတော့ပြည်ရင်းရဲ့စံနဲ့ပြည်ပနိုင်ငံတကာလိုလားနေတဲ့စံနေနဲ့ညှင်းထိမ့်ညှိပြီးတော့လုပ်ဖို့ဆိုရင်လုံနိုင်တာဘာတွေများရှိမလဲဆရာ
အဲတော်တော်ကျွန်တော်တို့ခက်တယ်ခင်ဗျနိုင်ငံတကာစာနိုင်ငံတကာဂိုက်တန်နဲ့ကျွန်တော်တို့ပုံမှန်နိုင်ငံကိုတိုင်းတဲ့အခါမှာအမှားတိုက်တာတွေရှိပါတယ်ကျွန်တော်နိုင်ငံဟာဟိုသိပ်ပွန်ပြိုးတိုးတက်တဲ့နိုင်ငံနေနဲ့ဆိုင်ကျွန်တော်တို့အဝေးကျန်နေတယ်အဲကျွန်တော်တို့လုံနိုင်တာရှိသလားဆိုလုံနိုင်တာကတော့စိတ်ကြပေါက်ကျွန်တော်ရှိတယ်လို့မြင်ပါတယ်အခုလည်းလုံနိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းစ조사နေကြတယ်လို့ကျွန်တော်မြင်တယ်အစိုးရကိုယ်တိုင်ကလည်းအခုတော့သတ်စုကြည့်ပြောသလိုပေါ့နော်အဲဟိုလမ်းညွှန်ချက်သဘောမျိုးဖြစ်တော့조사မယ်လို့ကျွန်တော်တို့ဟိုယုံကြည်ရတယ်ဒီတော့ WP 조사ရင်တော့ကျွန်တော်တို့ရနိုင်ပါတယ်အဲ့ဒီနေရာမှာဟို조사မှုတွေကိုရိုးသားသားအနေနိုင်ငံအကျိုးစုဝင်ကြည့်ပြီး조사မှုတွေပေါ်ပါအဲတကုတ်ရေးတပါတီတစ်ဖွဲ့တစုရဲ့အဲဟာလာလူလူလွာချက်တွေကိုနိုင်နိုင်မှသာလေကျွန်တော်တို့ဟိုသွားတဲ့အခါမှာရှေ့ပို့ပြီးတော့ရောက်မယ်မြန်မြန်ဆန်ဆန်နဲ့ရောက်မှာဖြစ်တော့ကြိုးစားတဲ့အပိုင်းတွေကစကြိုးစားအဖြစ်လို့ဖြစ်စီပိုင်းတွေကနေသွားရင်တော့ကျွန်တော်တို့ဟိုကောင်းနိုင်ကြချောက်ရှိပါတယ
်ဟုတ်ကဲ့ခုကျွန်တော်အချိန်တမိနစ်လောက်ကျန်သေးတော့ကိုအောင်သူငင်းကိုအချုပ်အနေနဲ့ဟိုမှတ်ချက်ပေးစေချင်ပါတယ်ဒေါက်တာဆန်းစုကြည်စကားနဲ့ပြောမယ်ဆိုရင်ပေါ့လေကမ္ဘာအလယ်မှာတာဝန်သိတဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဆိုရင်အခုချိန်မှာအရေးကြီးဆုံးအနေနဲ့ကျွန်တော်တို့ဘာတွေလုပ်ဖို့လိုမလဲခင်ဗျ
အခုဒီနော်ဒီဒီကဘာလေမှာတာဝန်ပြီးတဲ့နိုင်ငံဆိုတာကကိုယ်နိုင်ငံကိစ္စကြီးရင်မကြည့်ဘူးပေါ့နော်ဒေသတွင်းကိစ္စလည်းကြည့်လို့လိုပါတယ် ဆိုတော့နောက်တစ်ခုကျတော့နိုင်ငံတကာအရေးဒီမှာပို့ပြီးတော့တက်တက်ကြွကြွပါဝင်မှုလိုပါလေ။ဆိုတော့နောက်တစ်ခုကတော့နိုင်ငံတကာစံချိန်စာရင်းပေါ့ခုနပြောတဲ့ကိစ္စတွေမှာလည်းကိုကလိုက်နိုင်ရုံနဲ့မကရှိကြပါဘူးဆောင်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပင်နယ်ဆွေးနွေးပေးခဲ့တဲ့မြန်မာရေးတကယ်ကကိုအောင်သူငယ်ဒေါက်တာတင့်စွေကိုရင်ပါဝင်ဆွေးနွေးရသူတွေနဲ့စာရေးဆွေးနွေးမြင်းမြန်သူတွေဒေါက်တာရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။